မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းကအဖရိကတို့တွင်တည်ဆုံမှုရေးတွေဟာတစ်ထောင်ကျော်လောက်တည်ရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာထုတ်ကုတ်စည်းကပြောဆိုလိုက်ပါတယ
် I would agree with the assessment that perhaps about 1,000 or more are already dead.
ဒီထောင်နဲ့ထောင်ကျော်တည်ဆုံအောင်တည်ဆုံနိုင်တယ်လို့ဆိုတဲ့ကမန်းချက်ကိုသူ့အနေနဲ့လက်ခံရမှာဖြစ်တဲ့အကြောင်းနဲ့တည်ဆုံမှုတွေမှာနှစ်သက်စလုံးကပါဝင်နေပြီမလဲအများစုကတော့လူဝင်ကြရဖြစ်နေတယ်လို့လူခွင့်ရေးထုတ်ကိုယ်စားရန်ကြီးကြီးက AFP သတင်းဌာနနဲ့မေးမြန်းခန်းတွေပြောဆိုသွားတာပါချမ်ပတ်တက်မှုတွေနဲ့နောက်ဆက်တွဲစစ်တပ်ကနေနေရှင်းနေလှုပ်ဆောင်နေတဲ့မွန်တော်ဒေသမှာတည်ဆုံသူစုစုပေါင်းကတထောင်ကျော်လောက်ရှိနေတယ်လို့ဆိုတဲ့ကမန်းချက်ဟာမြန်မာစစ်ရကပြည်ဝင်ထုတ်ပြန်ထားတဲ့ကိငင်းနဲ့ထက်နှစ်ဆလောက်ပိုများနေပါတယ်မြန်မာအနာဝင်ကတော့ပြစ်ခတ်တွင်တည်ဆုံသူလူငယ်ဝင်တန်းတွေအရသာတွေနဲ့အချက်ပတ်သမားတွေစုစုပေါင်း400ရောက်ရှိကြောင်းပြောဆိုထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNH ဆီယာကတော့ရခိုင်ပြည်နယ်ကပြစ်ခတ်တချို့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးလာသူရေးထွက်ရအခုဆိုရင်ခမန်းကြီး 2,900 လောက်တည်ရှိနေပြီလို့လည်းဒီကနေ့ပဲပြောဆိုထားပါတယ်ရခိုင်ပြည်နယ်ကပြစ်ခတ်တချို့ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်နဲ့လူ့ခွင့်ရေးလိုရှားသူတွေကြားစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါနိုင်ငံတော်တာဝန်များပုဂ္ဂိုလ်ဒေါ်ဆန်းစစ်ကြီးကတော့နိုင်ငံထဲမှာရှိနေသူတွေကနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာဝယ်ဆက်လျှောက်ဖို့တာဝန်ရှိရကြောင်းပြည်ပတ်ဖြစ်ရဒေသကလူအလုံးကိုဆက်လျှောက်ကူညီနေအောင်အတက်အကျဆုံးကြိုးပမ်းနေကြကြောင်းပြောဆိုထားပါတယ်